ုပြီးခဲ့တဲ့သတင်းမဲ့ပန်းနှပ်ပအတွင်းမှာအနောက်နိုင်ငံတွေကအထက်ဆွတ်တော်အမတ်တွေဝန်ကြီးတွေမြန်မာနိုင်ငံကိုတယောက်ပြီးတစ်ယောက်သွားရောက်နေကြသလိုပဲတခြားအာရှနိုင်ငံတွေကခေါင်းဆောင်တွေကလည်းပဲမြန်မာနိုင်ငံအရေးကိုလေးလာသုံးသပ်ပြီးတော့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအကြောင်းကိုတတော်တော်နဲ့ပြောလာကြပါတယ်အခုဩစတြေးလျနိုင်ငံကဆိုလို့ရှိရင်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ပိတ်ဆို့မှုတချို့ကိုပြန်ပြီးတော့ရုပ်သိမ်းပေးမယ်လို့ကြေညာခဲ့သလိုပဲ EU လို့ခေါ်ကြတဲ့ဥရောပသမဂ္ဂအဖွဲ့ကြီးကလည်းပဲလာမယ့်ဖေဖော်ဝါရီလထဲမှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်စဉ်းစားသုံးသပ်ပြီးတော့တစ်စိတ်တစ်ပိုင်းပြန်ပြီးရုပ်သိမ်းပေးမယ်ဆိုတာမျိုးပြောလာပါတယ်အလားတူပဲအမေရိကန်ကနေပြီးတော့သွားကြတဲ့အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Mr. Mitch McConnell တို့ Mr. John McCain တို့ Mr. Joe Lieberman တို့ကလည်းပဲမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးခြေလှမ်းတွေပေါ်တဲ့ပေါ်လာလို့ရှိရင်ဒီခြေလှမ်းတွေနဲ့ထိုက်တန်တဲ့အထိုက်အလျောက်ရှော့ပေါ်မှုတွေကိုစဉ်းစားပေးမယ်ဆိုတာပြောပါတယ်။လာမယ့်ဧပြီလဂျာပြရွေးကောက်ပွဲမှာတမန်ရှင်းရှင်းနဲ့တရားမျှတမှုရှိရှိနဲ့ကျင်းပပြုလုပ်ပေးမယ်ဆိုလို့ရှိရင်ထိုက်တန်တဲ့တုံ့ပြန်မှုတွေလုပ်ပေးမယ်လို့သူတို့ပြောသွားကြပါတယ်။ဒီတော့ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်အခုကျွန်တော်အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်မြန်မာအရေးကျွမ်းကျင်သူဒေါက်တာတောင်းထွန်းနော်ဝေးနိုင်ငံအခြေစိုက်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့အမေရိကန်နောက်ဖက်ဆန်ကယ်လီဖိုးနီးယားပြည်နယ်ဘာကလီတက်ကလိုကဥမင်းစိန်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။အဲ့တော့အခုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဦးဆောင်တုံးကိုဦးစွာပထမစပြီးတော့မေးပြစီခင်ဗျဘယ်လိုများဒီကိစ္စတွေပေါ်မှာရှုမြင်သုံးသပ်မိပါသလဲ
။ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာဒုက္ခရေးအရာရောเนาะကျွန်တော်တို့ဒီနိုင်ငံဒီမိုကရေစီရေးရပြည်ပြင်ပြောင်းလဲမှုလေတချို့စပြီးတော့မြင်လာတဲ့အပိုင်းမှာခုနိုင်ငံတကာကပေါ့เนาะအထူးသဖြင့်ဒီစီးပွားရေးပိတ်ဆို့မှုတွေကိုချမှတ်ထားတဲ့နိုင်ငံတွေကတော့တစုံတရာဖြေလျှော့မှုတွေလုပ်ပြီးတော့ဒီပြည်ပြင်ပြောင်းလဲမှုတွေကိုအချိန်ဟုန်ကောင်းလာအောင်ပေါ့เนาะကျွန်တော်တို့တိုက်တွန်းမှုဆိုတဲ့သဘောထားမျိုးကျွန်တော်တို့တွေ့ရပါတယ်ဒါကျွန်တော်တို့ဒီစီဝိုင်းပိတ်ဆို့မှု policy တွေချမှတ်ခဲ့တဲ့ကာလကချမှတ်ခဲ့တဲ့ဒီဥပဒေတွေ policy တွေကိုပြန်ကြည့်တဲ့အခါမှာရည်ရွယ်ချက်ကဟလာဒီမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရပ်တန့်သွားဖို့လူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့အဲဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေဖြစ်လာဖို့တွန်းအားပေးတဲ့ရည်ရွယ်ချက်တွေရှိပါတယ်။ဟောအမေရိကန်နိုင်ငံကချမှတ်တဲ့စီဝိုင်းပိတ်ဆို့မှုဥပဒေတွေကိုချိန်မယ်ဆိုရင်ခုနပြောတဲ့အချက်လက်တွေအပြင်ဒီမူရင်းစီဝါထုတ်လုပ်မှုတွေရောကြဖို့နဲ့ကျွန်တော်တို့ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးကိစ္စတွေဒါတွေလည်းပတ်သက်တာတွေ့ရပါတယ်အဲ့တော့ကဒီလူ့ခွင့်ရေးအခြေအနေနဲ့ဒီနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေတစုံတရာလှုပ်လာတဲ့အပိုင်းမှာစီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ဖို့စဉ်းစားတဲ့လက္ခဏာတော့တွေ့ရပါတယ်စီးပွားရေးပိတ်ဆို့မှုဆိုတာမှလည်းပဲအမျိုးမျိုးရှိတာကျွန်တော်တို့တွေ့ရပါတယ်ဟောကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေပိတ်ပင်တာဆက်ပြီးတော့စီးပွားရေးရဒီကျွန်တော်တို့အထူးအခွင့်အရေးပေးတဲ့နိုင်ငံအဆင့်ကနေပြီးတော့ရှော့ချတာတွေအပြင်ကျွန်တော်တွင်းကုန်တင်သွင်းမှုတွေကိုပိတ်ဆို့တာတွေငွေကြေးအထူးသဖြင့်ဒေါ်လာကိုငွေပြောင်းလဲမှုတွေလောက်တာကိုပိတ်ဆို့တာတွေအစသဖြင့်ပေါ့နော်ဒီစီးပွားရေးပိတ်ဆို့မှုပုံစံအမျိုးမျိုးရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာဘဏ်တို့အာရှဘဏ်တို့ကအကူအညီတွေကိုဒါပိတ်ဆို့ထားတာတွေလည်းရှိပါတယ်အဲ့တော့စီးပွားရေးပိတ်ဆို့မှုတွေကိုရှော့ချတဲ့ဒီနှုံပေါ့နော်ဒီဖြေလျှော့မှုတွေဟာမြန်မာနိုင်ငံမှာဖြစ်ပေါ်ပြောင်းလဲမှုအချိန်နဲ့အချိုးညီပဲသူတို့တဖြည်းဖြည်းပဲလျှော့သွားမယ်ဆိုတဲ့အနေအထားကိုတွေ့ရတယ်။ဒါမကြခင်ကသွားခဲ့တဲ့ဂျွန်မက်ကိန်းတို့မစ်ချ်မက်ကောနဲလ်တို့ပြောတဲ့အပိုင်းတွေရောရောဘတ်သမဂ္ဂကအရာရှိတွေပြောတဲ့အပိုင်းတွေမှလည်းပဲကျွန်တော်တို့အခြေအနေတွေကိုသွားရောက်လေ့လာပြီးတော့တိုးတက်မှုအခြေခံတွေပေါ်မှာတဖြည်းဖြည်းလျှော့သွားမယ်စဉ်းစားချက်တွေရှိတဲ့အပြင်ကိုသူတို့လိုလားတဲ့တို့တဲ့ပြောင်းလဲမှုဆိုင်ရာစံညွှန်းတွေကိုလည်းကျွန်တော်တို့ပြောသွားတာကျွန်တော်တို့တွေ့ရပါတယ်
။ဟုတ်ကဲ့ဒီဘွားရေးတန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းမယ်ဆိုတဲ့ကိစ္စကိုတချို့အစိပ်ပိုင်းတွေကတချို့အဖွဲ့အစည်းတွေကဟိုအခုဗမာပြည်မှာပြုပြင်ပြောင်းလဲမှုပေါ်တယ်ဆိုတာကအနောက်နိုင်ငံတွေကိုလှည့်စားဖို့လောက်သဘောမျိုးပဲရှိပါသေးတယ်ဒါလေးတွေကအရေးအမှတ်ပဲရှိပါသေးတယ်ဥမာအဖြစ်ဆိုရင်နိုင်ငံရေးကျင်းသားတွေပြန်ပြီးလွှတ်ပေးတဲ့ကိစ္စမှာစောစောပိုင်းကမလွှတ်ဘူးနောက်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ဟလာလွှတ်လာတဲ့အခါကျတော့နောက်ဆုံးတစ်တုံးမှာ300လောက်လွှတ်တယ်ဆိုရင်လည်းပဲနောက်ထပ်ထောင်နေထဲမှာ300လောက်ကျန်နေသေးတယ်ဒါလေးအကုန်လွှတ်ပေးမှပဲဒီပြောင်းလဲမှုတွေပေါ်ပြီလို့ပြောနိုင်မယ်စီးပွားရေးတန်ခါပိတ်ဆို့မှုရုပ်သိမ်းတင်တယ်လို့ဝေဖန်ပြောဆိုနေကြတာလည်းကြားနေရတာပါခင်ဗျဥမော်မြင့်နေတော့ဒါတွေဘယ်လိုများမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဒီတကယ်လို့ဆိုမြန်မာနိုင်ငံဟာဒီမိုကရေစီဘက်ကိုတကယ်အမှန်တကယ်ဥတည်တဲ့ဒီပြောင်းလဲမှုမျိုးတွေတကယ်တမ်းလက်တွေ့မှာမြင်လာရပြီဆိုလို့ရှိရင်တော့ဒီစီးပွားရေးပိတ်ဆို့တဲ့ ကိစ္စတွေနိုင်ငံရေးအရာဖိတ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့ဒီ CA အရာဖိတ်ဆိုတဲ့ကိစ္စတွေဒါတွေကိုတော့တဖြည်းဖြည်းနဲ့ဖြေလျှော့ပေးဖို့တင်ပါတယ်အဲတကယ်လို့ဟဲ့လားနောက်ဆုံးတစ်ချိန်မြန်မာနိုင်ငံဟာတကယ်ကိုတန်းပြစ်ဒီမိုကရေစီအဆင့်ရောက်လာပြီဆိုလို့ရှိရင်တော့ဟာဒီတာမန်နိုင်ငံတိုင်းမှာရှိတဲ့အခွင့်အရေးမျိုးတွေမြန်မာနိုင်ငံမှာလည်းရှိရမှာဖြစ်ပါတယ်ဆိုတော့လက်ရှိအချိန်မှာမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့ဖို့အဲ့ဆက်စီးပွားရေးပိတ်ဆို့မှုဆက်ပြီးတော့ထားတင်သေးသလားထားတင်တော့ဘူးလားဆိုတာကတော့ဒီကျွန်တော်အားလုံးသိရတယ်မြန်မာနိုင်ငံဖြစ်ကျော်ဖြစ်ပေါ်တိုးတက်မှုတွေနဲ့အနည်းနဲ့များပတ်သက်ပါတယ်ဒီကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့အอสတြေးလျနိုင်ငံလိုမျိုးဟာဒီပိတ်ဆို့မှုကိုအခုကတည်းကခွင့်ပေးလိုက်တဲ့ကိစ္စကတော့ဆောလုံးအကြီးရလို့ကျွန်တော်အနေနဲ့မြင်ပါတယ်နောက်ပြီးတော့ဒီဥရောပနိုင်ငံတွေဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲဒီဥရောပနိုင်ငံတွေဟာအများပြောမယ်ဆိုရင် EU ရဲ့နာမည်တစ်ခုတည်းကိုခံပြီးတော့ policy တစ်ခုတည်းကိုသွားနေပြီမဲ့လို့ဒီ EU ထဲမှာလည်းပဲဒီမြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုဆက်ထားတင်တယ်မထားတင်ဘူးနောက်ပြီးတော့တကယ်လို့အဲ့ဒါစီးပွားရေးပိတ်ဆို့မှုကိုပြန်ပြီးဖွင့်ပေးမယ်ဆိုလို့ရှိရင်လည်းပဲဘယ်တော့အတိုင်းအတာနဲ့မြန်မာဆက်စားခွေးတင်တဲ့ဆိုတဲ့ကိစ္စမျိုးဟာတနိုင်ငံနဲ့တနိုင်ငံသဘောတူတာမဟုတ်ပါဘူးဒါပေမဲ့လို့ဒီနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့ဥရောပနဲ့ sorry နိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့ဂျာမနီနဲ့ပြင်သစ်နိုင်ငံကတော့ဒီမြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့တဲ့ကိစ္စကိုအများဆုံးခွင့်ပေးခြင်းနဲ့ဆန္ဒရှိတယ်ဒါပေမဲ့လို့ဗြိတိန်လိုမျိုးနိုင်ငံတွေနောက်ပြီးတော့ဒီဆွီဒင်လိုမျိုးဟာဂျာမန်လိုမျိုးနိုင်ငံတွေနော်ဝေးဆိုရင် EU ထဲမှာမပါဘူးမဲ့လို့ EU နဲ့စီးပွားရေးသဘောတူစာချုပ်ချုပ်တဲ့နိုင်ငံသူအနေနဲ့ကပဲစီးပွားရေးပိတ်ဆို့မှုတွေကိုလည်းသလိုခွင့်မပေးဘူးဒါအဲဒီလိုမျိုးဆန္ဒရှိအောင်ကျွန်တော်သိပါတယ်ဒါတောင်မှနော်ဝေးနိုင်ငံဟာဒီ EU ကချမှတ်ထားတဲ့ဒါဒီမူဝါဒနဲ့ပို့ပြီးတော့သူတို့ပိတ်ဆို့ထားခဲ့တဲ့ဟာကိုဘုန်းဆိုပြန်လဲယူသိမ်းပြီးပါပြီသို့တော်လည်းပဲတခုကျွန်တော်တို့ပြည်သားမှာကကျွန်တော်တို့ဆိုတာကဒီနိုင်ငံတကာဒီသားစုအနေနဲ့ပြည်သားမှာကဒါစီးပွားရေးပိတ်ဆို့မှုတော့ခွင့်ပေးတာလွယ်ပေမဲ့လို့အချင်းချင်းပြန်ပိတ်တော့မယ်ဟာလားမြန်မာဆိုရကအရင်တိုင်းပုံစံမျိုးပြန်ချိုးလို့ပြန်ပိတ်တော့မယ်ဆိုလို့ရှိရင်တော့ပိတ်ဖို့အတွက်ကတော်တော်လေးခက်ပါလိမ့်မယ်။နောက်ပြီးတော့သူတို့ကိုယ်တိုင်ကစီးပွားရေးထဲမှာထဲထဲဝင်မယ်။ဝင်လာကြပြီဆိုလို့ရှိရင်အရင်တစ်ချိန်တော့က Unilocal Company ဒီမြန်မာနိုင်ငံမှာရှိနေလို့ American ဆိုရကရေးယူလို့ဖြစ်တာမျိုး။နောက်ပြီးတော့ဒီ Total Company မြန်မာနိုင်ငံမှာရှိနေတဲ့အတွက်ကြောင့်ပြင်းတဲ့ဆိုရကဒီကနေ့အထိ Total Company မှာရေးယူဖို့အတွက်ကိုတုံ့နှင်းနေတာမျိုး။ဒါမျိုးတွေကြုံပြီးနောက်ဆုံးကြရင်တော့အဲ့မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံအစ်စ်မဟုတ်ပါနဲ့လေ။အရုပ်ဆက်ပြီးတော့အားပေးရမှာလဲဆိုတော့ဒီဘုံမျိုးနဲ့ညီကုန်းချုပ်သွားမှာကိုကျွန်တော်ဆိုရင်ပါ
တယ်။ဟုတ်ကဲ့။အခုကိုပေါ်မြင့်ပြောသွားတဲ့တဲမှာပေါ့လေဒီဂျာမနီတို့ပြင်သစ်တို့ဆိုတဲ့ဒီနိုင်ငံတွေနဲ့ပတ်သက်လို့ပေါ့။ဒီဥရောပနိုင်ငံတွေထဲမှာအထူးသဖြင့်ဟိုဂျာမနီကဆိုလို့ရှိရင်လည်းဟိုရင်မဆာလာခဲ့တဲ့ဥနေဝင်တို့ခင်မှာတဲ့ကဒီ French Warner တို့ဘာတို့ဒီလိုဂျာမန်ကုမ္ပဏီတွေကဒီလိုကြီးကုန်ရှိခဲ့တယ်။အဲဒါပြင်ကုနာပြင်သစ်ကဆိုလဲ Total ကုမ္ပဏီကသူတို့ရင်နံတူးတဲ့လုပ်ငန်းတွေရှိတယ်။နောက်အခုအီတလီဆိုလို့ရှိရင်ထိုင်းနဲ့ပေါင်းစပ်ပြီးတော့သူတို့ဒီတဝဲရင်းနဲ့စိတ်ကစီမံခဲ့သူတို့လုပ်ဖို့ရှိတယ်ဆိုတော့ဒီနိုင်ငံတွေကမြန်မာနိုင်ငံမှာဒီလုပ်ဖို့ခိုင်ဖို့ဒီလုပ်ငန်းတွေစီမံကိန်းတွေအများကြီးရှိနေတာကိုသူတို့မြင်တွေ့နေကြတော့ကသူတို့ကအင်မတန်ကိုပဲဝင်ကျင်နေကြပြီဆိုတာကျွန်တော်တို့သဘောပေါက်မိပါတယ်အဲ့တော့အခုပြောခဲ့တဲ့ဆွေးနွေးမှုတွေပေါ်မှာပေါ့ဗျာကိုမင်းစင်ရဲ့သဘောလေးတွေကြားပြရသေးခင်ဗျာကိုမင်းစင်ဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ဒီစီဝိုင်းတန်ခါပေးဆွေးမှုနဲ့ပတ်သက်လို့တော့ကျွန်တော်အမြင်ကတော့လေးဒီရုပ်မယ်မရုပ်ဘူးဆိုတဲ့ဘရောရုပ်မလဲဆိုတဲ့ကိစ္စကဟိုအဓိကဟိုပြောဆိုဆွေးနွေးနေကြတဲ့ကိစ္စဖြစ်ပါတယ်ဟိုဒီနေရာမှာဟိုကောင်းတာတစ်ခုကတော့ဒီအရင်းအရင်ကနိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာကအတိုင်းအဝန်းကနေပြီးတော့မြန်မာနိုင်ငံမှာအပြောင်းလဲအလားအလာတွေကျုံတဲ့အခါတိုင်းမှာအများဆုံးဖြစ်တော့ဒီစောင့်ကြည့်တာပေါ့ဆိုပြီးတော့သဘောထားပြီးတော့ဟိုကျွန်တော်တို့ဒီ wait and see ပေါ့နော်စောင့်ကြည့်မယ်ဆိုတဲ့ပေါ်ရမျိုးမူဝါဒမျိုးကိုချမှတ်လို့ရှိပါတယ်အခုကတော့ထူးခြားတာကတော့ဗမာအလားဒီတမရနဲ့အစိုးရကလည်းပူပြီးတော့နိုင်ငံတကာကိုထိတွေ့ဖို့အားထုတ်တာရယ်နိုင်ငံတကာကလည်းဒါကိုစောင့်ကြည့်မယ်လို့သဘောမထားဘဲနဲ့ဟလားဟိုပို့ပြီးတော့ဆက်ဆံပြီးတော့ဒီနေ့ကဆက်ဆံပြီးတော့အစနိုင်အစနိုင်ပေါ့လေပြန်ပြီးတော့တုံ့ပြန်တာတွေ့ရပါတယ်ဒီနေရာမှာဒီမချခင်ကဒီဗမာအစိုးရတမရကနေပြီးတော့ဒီ Washington Post တင်စာနဲ့ဒီပြည်ဆုံမြန်မာနိုင်ငံလုတ်ပါတယ်။ဒါပထမဆုံးဒီနိုင်ငံသားတင်စာကိုလာတမရကနေပြီးတော့တွဲဆုံတာဖြစ်ပါတယ်။အဲ့လိုတွဲဆုံတဲ့နေရာမှာသူကဘာပြောလဲဆိုတော့သူတို့အနေနဲ့ကဒီအနောက်နိုင်ငံတွေကတောင်းဆိုထားတဲ့လူလားချက်၃ခုကိုသူဖြည့်ဆည်းပြီးပြီပေါ့နော်။အနံပါတ်၁ကတော့ဘာလဲဆိုတော့နိုင်ငံရေးစင်သားတွေလွတ်ဖို့အနောက်နိုင်ငံတွေကပြောတယ်ဒါသူလွတ်ပြီးပြီ။နောက်တစ်ခုကသူဘာပြောလဲဆိုတော့အရင်နေရာမှာစစ်မှန်စားဖို့ကောင်းတာကတမရကနိုင်ငံရေးအကျဉ်းသားဆိုတဲ့စကားကိုပထမဆုံးအသုံးတယ်လို့ကျွန်တော်ထင်ပါတယ်။ဒါတော့စိတ်ဝင်စားဖို့ကောင်းပါဒုတိယတစ်ခုကသူပြောလဲဆိုတော့အနောက်နိုင်ငံတွေကလွတ်တော်လားလွတ်တော်ဒီ election ကိုရွေးကောက်ပွဲကိုကျင်းပဖို့ပြောတယ်ဒါကိုသူတို့ကျင်းပပြီးမယ်နောက်တစ်ခုကဒီဒေါ်ဆန်းစုကြည်နဲ့အခြားပုဂ္ဂိုလ်တွေကိုနိုင်ငံရေးမှာပေါင်ခွင့်အောင် လူပေါ်နောက်နိုင်ငံတွေကတောင်းဆိုရဲဒါဝတ်တို့လုပ်မယ်သူတို့ဘက်ကတော့ဖြည့်စည်းရမှန်းသမျှဖြည့်စည်းကိုတောင်းဆိုရမှန်းသမျှကိုဖြည့်စည်းပေးပြီးပြီလို့သမရကပြောပါတယ်ဒါပေမဲ့လေကျွန်တော်တို့ဒီတလောကမှာ miss မကောင်းတော့ပေါ့နော်အမေရိကန်မှာအင်မတန်မှဩဇာရှိပြီးတော့ဒီမြန်မာနိုင်ငံ sanction ပေါ့ပြစ်ဒဏ်ခံမှုတွေမှာအဓိကပါဝင်ဆောင်ရွက်ခဲ့တယ်ဒီအထက်လက်တော်မှာ miss မကောင်းတော့ကတော့သူကအချက်၃ချက်ပြောပါတယ်သူပြောတဲ့အချက်၃ချက်ဟာခုနကသမရဦးသိန်းစိန်ပြောတော့တဲ့ပေါ်ပြီးတော့ကျေတဲ့တဲ့ဘောဆောင်ပါတယ်သူကဘာပြောလဲဆိုတော့အချက်၃ချက်ကိုပြည့်မိမယ်ဆိုလို့ရှိရင်တော့ဒီပြစ်ဒဏ်ခံမှုတွေကိုပြန်ရုပ်သိမ်းဖို့စဉ်းစားမယ်လို့သူကဆိုပါတယ်သူပြောတဲ့အချက်၃ချက်ကဘာလဲဆိုတော့ဒီလာမယ့်လာဒီဧပြီလမှာလုပ်မယ်လာဒီဓာတ်ပြည့်ရွေးကောက်ပွဲတွေမှာနိုင်ငံတကာကလေးလာမယ့်လူတွေကိုအစိုးရအနေနဲ့လက်ခံရမယ်လို့သူကပြောပါတယ်နံပါတ်၂ကတော့ဒီတိုင်းရင်းသားဒေသတွေမှာပြစ်ခတ်နေတာတွေကိုဟလာဒီအကြမ်းဖက်မှုတွေကိုပြည်ရဲစစ်ကိုရစဲရမယ်လို့သူကပြောပါတယ်နံပါတ်၃ကတော့ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးကိုလည်းရပ်တန့်ရမယ်လို့ပြောပါတယ်ဆိုတော့သဘောကတော့ဒီနိုင်ငံတကာနဲ့ညီမအစိုးရနဲ့ကြားထဲမှာဘာလို့တောင်းဆိုရဲဘာလို့ဖြည့်ဆည်းပေးမယ်ဆိုတဲ့ကိစ္စတွေမှာအသေးစိတ်ကြည့်ကြရရှိဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဟိုခုနကစကားကိုပြန်ကောက်အောင်မယ်ဆိုရင်အခုချိန်ကတော့ဟလာယုံမလားမယုံဘူးလားဆိုတဲ့ဘရော့ယုံမှလည်းငါတို့တောင်းတာကိုဘလောက်ထိဖြည့်ဆည်းပြီးမှလဲဘယ်အချိန်ဖြည့်ဆည်းပြီးမှလဲအဲ့ဒီပုံမှာမူတည်ပြီးတော့ဘာတွေကိုရုပ်မလဲဆိုတာကိုသူသူလေးစမ်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကိုမင်းစင်ပြောသွားတဲ့တဲ့ကမှတမရကြီးဦးသိန်းစိန်ကနေပြီးတော့ဒီ Washington Post သတင်းစာဆရာတွေနဲ့ဒီ interview ပေးပြီးတော့ပြောသွားတဲ့ဆောင်းပါးကိုကျွန်တော်တို့လည်းဖတ်လိုက်ရပါတယ်။ဒါအဲ့ဒီတဲ့မှာသူကဒီအနောက်နိုင်ငံတွေကနေပြီးတော့စီးပွားရေးတန်ခါပိတ်ဆို့မှုတွေချထားတဲ့အတွက်ကြောင့်မို့လို့မြန်မာပြည်သူလူထုမှာပိုပြီးတော့ထိခိုက်နှစ်နာရတယ်ဆိုတာကိုသူတော်တော်ပြောသွားတယ်။ဒီစီးပွားရေးတန်ခါပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်ဆိုလို့ရှိရင်ပြည်ပကယဉ်ကျေးမြုံနှံသူတွေလည်းပဲဝင်လာကြမယ်ဒါဆိုလို့ရှိရင်ပြည်သူတွေအတွက်ပို့ပြီးတော့အကျိုးရှိမယ်ဆိုတော့သူအလေးထားပြောသွားတာတွေ့လိုက်ရပါတယ်။နောက် Mr. Mitch McConnell ပြောသွားတဲ့စကားတွေကဒီရွေးကောက်ပွဲကိုနိုင်ငံတကာလေ့လာသူတွေအကဲခသမားတွေလာပြီးတော့ကြီးစုလေ့လာခွင့်ပေးဖို့ဆိုတာဟိုရင်တစ်ခေါက်ကရွေးကောက်ပွဲမှာတော့လည်းသူတို့နိုင်ငံသားတွေကိုသူတို့အဝင်မခံခဲ့ဘူး။အခုတစ်ခေါက်မှာလည်းပဲဒီအကဲခပုဂ္ဂိုလ်တွေလာကြည့်ဖို့ monitor တွေခေါ်ဖို့ပါဖို့ဆိုတာကိုဒါကိုသူတို့ကအစိုးရတိုက်ခါကြတယ်ဆိုတဲ့အယူဆမျိုးရှိနေတော့ရမယ်မရဘူးဆိုတာမသိနိုင်ဘူး။ဒါပေမဲ့လည်းပဲကပြောခဲ့သလိုပေါ့လေဒီဘက်ကအမေရိကန်ဘက်ကလိုက်တော်မှုကိုသူတို့ဘယ်လောက်လိုချင်လဲဆိုတာကြည့်ပြီးတော့ဒါတော့သူတို့စဉ်းစားကြမှာပါဟိုဦးဆောင်တော်ဖိတ်ခေါ်ပြသည်ခင်ဗျာအခုဒီတမန်ကြီးဦးသိန်းစင်ပြောတော်တဲ့စကားတွေနဲ့နောက်ခုနပြောခဲ့တဲ့ဒီစီးပွားရေးပိတ်ဆို့တန်ခတ်မှုကြောင့်ပြည်သူတွေမှာပို့ပြီးအထိနာနေတဲ့ဆွဲစကားတွေပေါ်မှာဘယ်လိုအဲ့ဒါကိုသဘောရလဲလို့ပ
ါဟုတ်ကဲ့ကျွန်တော်တို့သိကြတာတော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့တိုးတက်မှုလိုချင်တယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတကာနဲ့ပြန်လည်ဝင်ဆက်မှုတော့လိုပါတယ်နိုင်ငံတကာနဲ့ဝင်ဆံ့မှုဆိုတာကလည်းပဲနိုင်ငံတကာကလက်ခံထားတဲ့ဟောဒီလူ့ခွင့်ရေးဆိုင်ရာဒီမိုကရေစီရေးဆိုင်ရာစံရင်စံညုံးနေနဲ့ပြည့်မြအောင်ကျွန်တော်တို့ကြိုးစားရပါမယ်။အာဒါကျွန်တော်တို့ဒီခုနပြောတဲ့အချက်လက်တွေကိုပြန်ကြည့်မယ်ဆိုရင်ဒါနိုင်ငံရေးအချင်းသားတွေဟလာအာဒီလှုပ်ပေးတယ်ဆိုပေမဲ့လို့ဒါထောင်ထဲမှာနိုင်ငံရေးအချင်းသားတွေကြံနေတာရှိပါသေးတယ်။ဟောဒါတွေကိုလည်းဆက်လှုပ်ပေးဖို့အဲကျွန်တော်တို့လိုသလို
ဟုတ်ကဲ့300လောက်ရှိသေးတယ်ပြောရခင်ဗျမနေပါဘူ
းဟုတ်ကဲ့နော်အဲ့လိုမျိုးလိုသလိုအထူးသဖြင့်ဒီတိုင်းရင်းသားကိစ္စတွေမှာတိုင်းရင်းသားဒေသတွေမှာပေါ့နော်အထူးသဖြင့်ကချင်မှာဒါလက်နက်ကင်ပြည်ပကတွေကဆက်ဖြစ်နေတော့မယ်ဆိုတော့ဒီကိစ္စတွေကျွန်တော်တို့ဖြည့်ရှင်းဖို့လိုပါတယ်အဲဒီကျွန်တော်တို့ရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာရဲဆိုတာဒါအစိုးရတစ်ခုဂုဏ်သိက္ခာကျတဲ့ကိစ္စမဟုတ်ပါဘူးနော်ဂုဏ်သိက္ခာတက်တဲ့ကိစ္စဖြစ်ပါတယ်ဒါဒီလိုမျိုးဒီကျွန်တော်တို့အရှေ့တောင်အာရှနိုင်ငံအတွင်းမှာပြီးခဲ့တဲ့နှစ်တွေမှာကျင်းပသွားတဲ့ဒါအင်ဒိုနီးရှားဘင်္ဂလားဒေ့ရှ်ဖိလစ်ပိန်းအာဖဂန်နစ္စတန်ဒီရွေးကောက်ပွဲအားလုံးမှာဒီနိုင်ငံတကာကစောင့်ကြည့်လေ့လာရဲ့အဖွဲ့တွေဆိုတာအစိုးရနဲ့ပါလီမန်တွေကလွှတ်တဲ့အဖွဲ့တွေရှိသလိုလူမှုလူအဖွဲ့အစည်းတွေကလွှတ်တဲ့အဖွဲ့အစည်းတွေရှိပါတယ်အဲဒါတွေကိုဖိတ်ခေါ်ပါတယ်ဒါကိုဂုဏ်သိက္ခာတစ်ခုအနေနဲ့ယူဆရတယ်လို့ကျွန်တော်ပြောချင်ပါတယ်နောက်တစ်ခုကနှစ်20ကိုကျွန်တော်တို့ပြန်ကြည့်တဲ့အခါမှာခရီးမြန်မာနိုင်ငံမှာအလားစီဘောရေးဒီလူမှုပေါ့နော်လူမှုချက်ဆင်းလူမှုဆင်းရဲနေတဲ့ကိစ္စတစ်ဖက်မှာကျွန်တော်တို့ပြန်ကြည့်တော့မြန်မာနိုင်ငံရဲ့ GDP ကတက်လာတာကျွန်တော်တို့တွေ့ရတယ်မြန်မာနိုင်ငံရဲ့ဒီနိုင်ငံခြားဒီကျွန်တော်တို့ဒီငွေတွေကကျွန်တော်တို့ပိုရှင်လာတာတွေ့ရတယ်ဒီပြည်ပနိုင်ငံတွေနဲ့ကုန်သွယ်မှုဒီ balance ပေါ့နော်ဒီကုန်သွယ်မှုကိုပြန်ကြည့်တဲ့အခါကျတော့ဒီထုတ်ကုန်ကတွင်းလုံးနဲ့တောင်ကျွန်တော်တို့ပိုနေတာတွေ့ရတယ်ဟုတ်ကဲ့ကျွန်တော်တို့သဘာဝတန်ငွေအဲဒီရောင်းချမှုတစ်ခုတည်းကတနည်းကိုပြန်မြအမေရိကန်ဒေါ်လာဒါ2ဘီလီယံလောက်နော်ဒီရနေတာကျွန်တော်တို့တွေ့ရတယ်တစ်ဖက်မှာကျတော့လူမှုအများစုကဆင်းရဲနေတယ်အဲကျွန်တော်တို့လူအနည်းစုမှာကျွန်တော်တို့ဗမာနိုင်ငံမှာတစ်ခါမှမကြုံဘူးတဲ့အမေရိကန်ဒေါ်လာကိုတန်းချီပိုင်တဲ့တန်းကျွေတစ်သေးတွေနော်ဒါကျွန်တော်တို့ရှိနေတာတွေ့ရတယ် ဒါကြောင့်မို့လို့ကျွန်တော်တို့တွေ့တာတော့ဒီမြန်မာနိုင်ငံရဲ့ခရီးစီးပွားရေးပြဿနာဟာအဲစီးပွားရေးပိတ်ဆို့မှုတစ်ခုတည်းနဲ့မပတ်သက်ဖဲနဲ့ဟောကျွန်တော်တို့ဒီပြည်သူလူထုဟာစီးပွားရေးတိုင်းပြည်ရဲ့ဒနာဥစ္စာတွေကိုဘလောက်အခံစားခွင့်ရှိသလဲအလုပ်ကိုင်းတွေကိုဘလောက်ဖန်တီးပေးနိုင်မလဲဆိုတဲ့အခြေခံပေါ်မူတည်ပါတယ်ဒီကနေ့စီးပွားရေးပိတ်ဆို့မှုတွေရုပ်လိုက်တဲ့ထားအောင်ကျွန်တော်တို့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေเนาะเนาะကျွန်တော်တို့ဒီအခြေခံအဆောက်အအုံတွေဖြစ်တဲ့ဒီလမ်းပန်းဆက်သွယ်ရေးတို့အလျက်စက်မီ24နာရီရရှိရေးတို့ဒီကိစ္စတွေကိုလုံးမပေးဘူးဆိုလို့ရှင်။ဟောမြန်မာနိုင်ငံမှာယင်းနှိမ့်ညံ့တဲ့အဲဒီကုမ္ပဏီတွေရဲ့ net ပဲဖြစ်ဖြစ်ပြည်တွင်းကကျွန်တော်တို့အဲစီးပွားရေးသမားတွေအတွက်ဒီကျွန်တော်တို့ဒီတရားဥပဒေဘောင်အတွင်းမှာအဲကျွန်တော်တို့အားလုံးတန်းတူညီမျှမှုရှိနိုင်တဲ့ဒီဝင်းကျင်တစ်ခုကိုဖန်တီးမပေးနိုင်ဘူးဥပဒေအရစိုးမိုးမှုမရှိဘူးဆိုလို့ရှိရင်အဲကျွန်တော်တို့ဒီစီးပွားရေးပြဿနာဒီအချက်သေးပြဿနာလူလူရဲ့အချက်သေးပြဿနာကိုဖြေရှင်းနိုင်မှာမဟုတ်သေးပါဘူးဒါကြောင့်မလို့နိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေလုပ်သလိုနော်တရားစီရင်မှန်တိုင်းနဲ့တရားဥပဒေပိုင်းဆိုင်ရာမှာလည်းပြုပြင်ပြောင်းလဲမှုတွေအဲကျွန်တော်တို့လုပ်ဖို့လိုတယ်အခြေခံအဆောက်အုံဖြစ်တဲ့လမ်းပန်းဆက်သွယ်ရေးအင်တာနက်အီးမေးလ်တယ်လီဖုန်းစတဲ့ဒီအခြေခံအဆောက်အုံတွေနော်ဒီဆက်စစ်မီရရှိမှုတွေဒါတွေကိုလည်းပဲအဲကျွန်တော်တို့အဲဆိုးရကနေပြီးတော့တာဝန်ယူပြီးတော့လုပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဥမောင်မြောင်ခင်ဗျပြောပါအောင်ခင
်ဗျဟုတ်ကဲ့ဒီဆောစောဒီဒီဒေါ်ရတောင်းတောင်းထောက်ပြထားတဲ့အချက်တွေကဒီဥပဒေနဲ့ပတ်သက်တဲ့ကိစ္စပေါ့နော်ဒီတရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စအဲဒီကိစ္စအင်မတန်မှရေးကြည့်ရလို့ကျွန်တော်မြင်ပါတယ်အဲကြောင့်လဲဆိုတော့အခုလောလောဆယ်ချိန်မှာဟာဒီစီးပွားရေးပိတ်ဆို့မှုတွေကိုဖွင့်ပေးစီမဖွင့်ပေးဘူးဟာဘယ်အချိန်ဖွင့်ပေးမှမဖွင့်ပေးဘူးဒါတွေကိုကျွန်တော်တို့ဆွေးနွေးနေကြပြီလေလို့ဒါသိကြတာတခုကတော့ဟာဘူလောဆယ်လက်ရှိတိုင်းဟာဒီအစိုးရရဲ့ပြည်ပြန်တောင်းလေးတွေဆက်သွားမယ်ဧကရာတရနေ့ရွေးကောက်ပွဲကိုလည်းပဲဒါနိုင်ငံတကာကလက်ခံနိုင်တော့တဲ့အထိအနှံ့ရှင်းရှင်းမြန်မာတတာနဲ့လုပ်ပေးမယ်ဆိုလို့ရှိရင်ဟာဒီစီးပွားရေးပိတ်ဆို့မှုတွေတော်များများဟာရန်နှုန်းပြင်ပြီးပါဖွင့်သွားပြီဆိုကြပါလို့ဖွင့်သွားပြီးနောက်ပိုင်းမှာပါဖြစ်လာမယ်ဟာဘူလောဆယ်48နေရာသိလနေရအထက်နေအဲ့ဒီ48နေရာစလုံးကိုဟာ NLD ကပဲနိုင်တယ်ဟာဟုတ်ဟာ NLD အမတ်ချုပ်တော်ထဲမှာ48ယောက်ရှိတယ်ဒါပေမဲ့လို့အဲ့ဒီ48ယောက်ဟာဟာဒီဒီနေ့တခြားသောအမတ်တွေရဲ့ရာဂိုင်နှုန်းနဲ့ရှင်လို့ရှိရင်မပြောပါတော့တဲ့ရာဂိုင်နှုန်းဖြစ်တယ်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီစစ်တပ်ကနေပြီးတော့ဒီ166နေရာသူတို့ဟာဒီစစ်တပ်အတွက်ကိုအလကားမူရင်းကျွန်တော်တို့ဤသူတွေကနေပေးထားတဲ့နေရာတွေရှိတယ်ဒါတွေဟာသူတို့ဆက်ပြီးထိန်းသိမ်းတာဟုတ်မှာပဲနောက်ပြီးတော့အခုချိန်မှာဒီကြမ်းခိုင်ဖွံ့ဖြိုးရေးပါတီကနေဒီတက်လာတဲ့အစိုးရအဖွဲ့အနေနဲ့သဘောထားကြီးစွာနဲ့ပဲနိုင်ငံရေးအကျဉ်းသားတွေကိုဆွတ်ပေးတယ်အဘိုးဒီ NLD ကိုလည်းပဲချွတ်တော်တိုင်းဝိုင်းနဲ့ကိုရောက်လာအောင်လမ်းဖွင့်ပေးတယ်။ဒါတွေကိုဘာကြီးပဲဘလောက်ကြီးပဲလုပ်ပေးနေလုပ်ပေးနေချွတ်တော်ရလို့ဖြစ်လာပြီ။ချွတ်တော်တွင်းကိုရောက်သွားပြီဆိုလို့ရှိရင် NLD ပါတီဟာတိုက်ခံဖြစ်သွားပါပြီ။အဲ့တော့ NLD ပါတီနဲ့တိုင်းပြည်အတွက်ကိုဘလောက်ကြီးပဲကောင်းအောင်သူတို့အနေနဲ့စူးစမ်းဘလောက်ကောင်းတဲ့ဟာလာဒီအစီရင်ခံစားအစီအစဉ်နဲ့ဘလောက်ကောင်းတဲ့အချုပ်ပြည့်ချက်တွေကိုပဲတင်တယ်။ဒါတွေကိုပါတီဇွဲနဲ့ဟာထုတ်ပြန်ကြပြီဆိုလို့ရှိရင်ဟာနောက်ပြီးတော့စစ်တပ်နဲ့အရသာဆိုတဲ့ညင်မျိုးနဲ့ထုတ်ပြန်ကြပြီဆိုလို့ရှိရင်ဟာတောင်မတင်ရင်မကြဒီမိုကရေစီမျိုးပဲပေါ်ပါပြီမှာဖြစ်ပါမယ်အဲ့တော့အဲ့လိုတောင်မတင်ရင်မကြဒီမိုကရေစီမျိုးမှာစီးပွားရေးဟာလုံးဝလွတ်လပ်လပ်လပ်ဖြစ်သွားပြီဆိုလို့ရှိရင်အလူတွေအရင်ဆုံးစီးပွားရေးဖွံ့ဖြိုးမှုအရင်ဆုံးခံစားရမယ်လူလူခံစားရတယ်ဆိုတာကနောက်မှာပါအရင်ဆုံးခံစားရမှာကဒီစီးပွားရေးလုပ်ငန်းကိုလောလောဆယ်ဥပိုင်ကုမ္ပဏီတစ်ခုတည်းအနေနဲ့ပဲကြည့်ပါအဲ့ဒါစစ်တပ်ကပူးဆောင်ထားတဲ့ဥပိုင်ကုမ္ပဏီနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးအတွက်ကိုဝင်လာသမျှဟဲ့လားဒီဂျီနီထုတ်နိုင်မှုတွေရခိုင်နှုန်းတော်ကငါတို့ရမှာပါနောက်ပြီးတော့ရေးကြည့်တဲ့စီးပွားရေးလုပ်ငန်းတွေတော်တော်များများကိုလည်းပဲစစ်တပ်ကလာဒီအမဲဆုံးအဖြစ်တော့တဝက်ဟာဒီဒီရာဂိုင်နှုန်းတဝက်ဒီရှိတဲ့ယင်းနှုန်းနဲ့မှုတွေသူတို့မှရှိနေတဲ့အတွက်ကြောင့်ဟာသူအရင်ဆုံးဟာဒီဒီယင်းနှုန်းနဲ့မှုနဲ့ပတ်သက်ပြီးတော့အရင်ဆုံးခံစားရမှာဖြစ်ပါတယ်ဆိုတော့အချိန်နဲ့မှာပဲတရားဥပဒေစိုးမိုးရေးကိစ္စအဲ့တော့မြန်မာနိုင်ငံမှာဆွတ်တော်အနေနဲ့ဘယ်လိုကြီးပဲဥပဒေကထမ်းတယ်ဆိုအောင်ဟာဥပဒေပြုတဲ့ကောင်စီတွေကနေဘယ်လိုပဲဆွတ်တော်ဒီဘယ်လိုပဲဥပဒေကောင်းကောင်းနေကြထမ်းပေးနိုင်ပြီဆိုတော့တရားစီရင်ပေါင်းထဲမှာရှိတဲ့လူတွေကမလွတ်လပ်ပြီးကာလပတ်လုံးတော့သူတို့အနေနဲ့ဟာတရားဆက်တာမှုကရှိတဲ့အခါမှာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကလည်းရှိမှာမဟုတ်ဘူးတရားဥပဒေစိုးမိုးမှုမရှိဘူးဆိုလို့ရှိရင်လူလူကလည်းဒုက္ခရောက်မှာဖြစ်တယ်လို့ယင်းနှိမ့်ပြောင်းနေတဲ့ဒီဝါးရေးသမားတွေလည်းဒုက္ခရောက်ပါမယ်အဲ့ဒီတော့သောကပြောတဲ့အချက်တွေအားလုံးထဲမှာဒီတရားချီရင်းရင်းနဲ့ပတ်သက်တဲ့အချက်ကအင်မတန်မှအရေးကြီးတဲ့အချက်တွေနဲ့ကျွန်တော်ရှိကိုဆက်ပြီးကြည့်ရမှာဖြစ်တယ်လို့ဒီဆွတ်တော်မှာအကြေရန်ဘလောက်တရားဆက်တာမှုရှိမလဲအများစုဟိုဒီဘိုလ်ချက်လွှမ်းမိုးတဲ့ဝါဒထုံးကားမလားဒါမှမဟုတ်လို့ရှိရင်အမှန်တကယ်ပဲတန်းကြီးအကျိုးအတွက်ဒါရှိသမျှပါတီတွေအားလုံးကစစ်တပ်အပါဝင်ဒါတန်းကြီးအကျိုးအတွက်လောက်ကြမှာဆိုတာကျွန်တော်တို့ဆောင်ရည်အောင်မဖြစ်ပါဘူး
။ကဲဦးမောင်မြင့်နဲ့ဦးဆောင်ထွန်းတို့ကတော့တို့အမြင်နဲ့ပြောသွားပြီ။ကိုမင်းစင်ရောခင်ဗျဒီတရားဥပဒေစိုးမိုးရေးရှိဖို့ကဒီစီးပွားရေးတန်ခါမှုတွေရုပ်သိမ်းဖို့လေပိုးပြီးတော့အရေးကြီးတယ်လို့ပြောသွားကြတာဘယ်လိုများမြင်ပါလဲ
။ဟိုဒီအခုအပြောင်းလဲရောနိုင်ငံရေးကဟိုဟို ဖွင့်ပြီးတယ်ပေါ့နော်။ဒါကတော့ဗျာဒီအုပ်ဆိုးသူတွေအာနာရှိတဲ့လူတွေကပဲဦးစီးဦးဆောင်လုပ်တဲ့အပြောင်းအလဲ။ဟိုဒီအောက်ခြေလူတွေကဟာဖိနှိပ်ခံထားပြီးအနိုင်ကျင့်ခံထားတဲ့နေရာမှာတိတ်ပြီးတော့မလုပ်နိုင်တဲ့နေရာမျိုးမှာအုပ်ဆိုးသူတွေကသူတို့စိတ်ကြိုက်သူတို့ချိန်သားကိုက်မှုနဲ့သူတို့တွက်ချက်ပြီးတော့လုပ်တဲ့အပြောင်းအလဲတိုင်းမှာအဲ့အပြောင်းအလဲတိုင်းမှာအဓိကအကျိုးကျေးဇူးရှိမှာကတော့အုပ်ဆိုးသူတွေပဲဖြစ်ပါတယ်။အုပ်ဆိုးသူတွေနဲ့အုပ်ဆိုးသူတွေနဲ့နှီးစက်တဲ့ပုံကောင်တွေဖြစ်ပါတယ်။ဒါကြောင့်မို့ဒီလိုအပြောင်းအလဲများပွင့်လာတာမကောင်းလားဆိုရင်ကောင်းပါရဲ့ဒါပေမဲ့အပွင့်လာတဲ့အပြောင်းလဲကိုများသောအားဖြင့်ခံစားတော့လေးရှိတာကလည်းငကိုတွေကဟာလာတနာနဲ့အာနာရှိပြီးသားပုဂ္ဂိုလ်ကြီးငကိုတွေကအသေးပဲအဖွဲ့စည်းမှာဟာနေရာယူပြီးသားပုဂ္ဂိုလ်ကြီးငကိုတွေကကျွမ်းကျင်မှုဟာအရေးရှိရှိပြီးသားပုဂ္ဂိုလ်ကြီးအဲ့လိုလူမျိုးတွေပေါ့ဒါကတော့အုပ်ဆိုးသူတွေနဲ့အုပ်ဆိုးသူတွေနဲ့နှီးဆက်သူတွေကပဲဟာဟိုများသောအားဖြင့်ညှာတော့လေးရှိပါတယ်ဒါပေမဲ့လေဗမာပြည်ကနှစ်ပေါင်းများစွာပေါ့လေဒီရုံးတလုံးဓာတ်စင်အာနာရှင်တွေအောက်မှာနေနေရတာကနေနေရတာကနေပြီးတော့အခုလိုမျိုးဖားတစ်ပိုင်းငါးတစ်ပိုင်းစနစ်ကိုပြောင်းလာတယ်ဆိုတော့လေဒါဟိုတတိယအဖြစ်တော့အဆင့်အဆင့်တိုးတက်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟိုဒါဟိုပုံမှန်အဖြစ်ဟိုဖားတစ်ပိုင်းငါးတစ်ပိုင်းနိုင်ငံဒီမှာကျုံသွားတယ်လို့ပဲကျွန်တော်ကစားခွင့်မညီမျှဘူးပေါ့လေဒီကစားခွင့်မှာဝင်ကြီးကစားရတယ်ဆိုပေမဲ့လေတစ်ဖက်ဆောင်းနေဖြစ်တာတော့ကျွန်တော်ကြုံရမှာဖြစ်ပါတယ်ဒါတို့ကျုံသွားမဲ့တစ်ဖက်ဆောင်းနေဖြစ်တဲ့အနေအထားကိုမီဒီယာတွေဟာကျွန်တော်တို့ဒီစာနယ်ဇင်းတွေဒီအရက်ဖက်လူအဖွဲ့အစည်း NGO တွေနိုင်ငံရေးပါတီတွေကတာဝန်တိတိနဲ့ဟာဝေဖန်ထောက်ပြဖို့ပြောဆိုဖို့လိုပါတယ်အဲဒီနည်းနဲ့ပဲဒီအပြောင်းအလဲကိုပို့ပြီးတော့အတိတ်ပဲရှိတဲ့အပြောင်းအလဲဖြစ်အောင်အားလုံးပါတဲ့အပြောင်းအလဲဖြစ်အောင်လို့ရပါပါဒီလိုပဲနိုင်ငံတကာကလည်းဒီကိစ္စတွေမှာဒီပြစ်ဒဏ်ခံမှုတွေဖြစ်ဖြစ်ချင်တဲ့ဗမာပြည်အကူအညီထောက်ပံ့ပေးတာဖြစ်ဖြစ်ကိစ္စအတိုင်းမှာကျွန်တော်တို့ဆွေးနွေးရတဲ့အခါမှာအာဏာပိုင်များကိုဆွေးနွေးယူဒေါ်အောင်ဆန်းစုကြည်ကိုဆွေးနွေးယူနိုင်မပြီးပါဘူးဗမာပြည်မှာစိတ်ခိုတော်လို့ခေါ်တဲ့ဒီအဆုံးဖြတ်ပြည်ရဲ့နေရာမှာရှိတဲ့ရှိလိုက်တဲ့ပုံစံတွေအများကြီးရှိပါတယ်။ဆိုတော့တိုင်းရင်းသားတွေပါတယ်အခုဆိုဥခွန်ထုံးလူကဆိုပြန်လွတ်လာပြီ။တိုင်းရင်းသားခေါင်းဆောင်တွေရှိတယ်ဟာ68မျိုးဆက်ကျောင်းသားအဖွဲ့တွေရှိတယ်။တခါဒီအရက်ဖက်လူအဖွဲ့စည်းမှာတက်တက်ကြွကြွလုပ်နေတဲ့ပရဟိတလုပ်ငန်းတွေလုပ်နေတဲ့ပုံစံတွေရှိတယ်။ဒီလိုပုံစံများအားလုံးကိုလည်းဟာဆွေးနွေးတိုင်ပင်ပြီးတော့ထည့်သွင်းစဉ်းစားပြီးတော့မှဒီနိုင်ငံတကာကလည်းပြဿနာများကိုဆုံးဖြတ်တင်ပါတယ်။အဲ့လိုမဟုတ်လို့ရှိရင်ခုနကပြောသလိုပေါ့လေဒီမညီညာတဲ့ကစားကွင်းမှာဟာမညီညာတဲ့အခွင့်အရေးတွေဈာထဲမှာလက်ဦးသူများအခွင့်ထုတ်ခံသူများကပဲနေရာယူသွားတာမျိုးဖြစ်တတ်ပါတယ်အဲ့လိုဆိုရင်ခုနကဒီဟိုဒေါ်တော်ထွန်းတို့ဥမ္မောင်မျိုးတို့ပြောသလိုပဲတကယ်မှာတော့လူလူကြီးကဘာမှအကျိုးမခံစားရဘဲနဲ့အာဏာရသူရေပေါ်စီများသာလည်းလဝါးလေးလိုက်တဲ့အခွင့်ထုတ်ခံများလဝါးလေးလိုက်တဲ့ပွဲရလို့ပြီးတော့ဘာမှဖြစ်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဟိုတိုင်းပြည်တစ်ပြည်လုံးမှာဟိုဖြည့်ရှင်းမဲ့ပြဿနာတွေကအများကြီးဖြစ်နေတော့ကနေရာကိုဦးစားပေးပြီးတော့ဘယ်လိုလုပ်ကြမလဲဆိုတာဒီ policy မူဝါဒချမှတ်တဲ့လူတွေအတွက်နော်အဆိုပြုချက်တွင်းတဲ့လူတွေအတွက်အများကြီးစဉ်းစားကြရှိမယ်ဆိုတော့ကျွန်တော်တို့ဒါလေးလည်းတွင်းမိပါတယ်။ကဲအဲ့တော့ကျွန်တော်တို့အချိန်ကမရတော့ပါဘူးခင်ဗျာ။ကျွန်တော်ညီကိုကျော်ဖတ်ချက်ကလေးတွေနေနဲ့ဒီစီးပွားရေးတန်ခါပိတ်ဆို့မှုတွေကိုအခုပြန်လဲရုပ်သိမ်းဖို့အတွက်ဒီနိုင်ငံတကာကနေပြောနေဆိုနေကြတဲ့အသံတွေထွက်လာတာဟာတိုင်းပြည်အတွက်ဟလာဘယ်လိုများရှိမလဲဒီဥစ္စာပြန်လဲရုပ်သိမ်းဖို့အတွက်အချိန်စောသေးသလားနည်းနည်းစောင့်ကြည့်ဖို့လိုသေးသလားဆိုတာလေးတွေကိုညီကိုကျော်ဖတ်ချက်အနေနဲ့ဦးတောင်းထွန်းကစပြီးပြောပါဗျာ။
ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့ဟာလာဒီပြည်သဘောဆောင်တဲ့ခြေလှမ်းတွေကိုတုံ့ပြန်တဲ့အနေနဲ့စီးပွားရေးပိတ်ဆို့မှု policy ချထားတဲ့နိုင်ငံတွေကနေပြီးတော့ဖြေလျှော့မှုတစုံတရာလုပ်ဖို့စဉ်းစားနေတဲ့အပိုင်းအရောလုပ်တင်တဲ့အချိန်တော့ရောက်ပြီလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့အဓိကအရေးကြီးတဲ့အချက်ကတော့အဲ့ဒီဖြေလျှော့မှုတွေအရာဖြစ်လာတဲ့နိုင်ငံတကာစီးပွားရေးဝန်ချင်မှာပြည်သူလူထုအတွက်အကျိုးရှိအောင်ဗမာပြည်ထဲမှာအလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးပေးဖို့တော့တိုင်းပြည်ရဲ့ဒနာဥစ္စာတွေကိုစီးဆင်းတဲ့နေရာမှာပြည်သူလူထုရဲ့ဇာဝိနေရေးနဲ့ပညာရေးကျန်းမာရေးကိစ္စရပ်တွေကိုဟလာတိုးတက်လာအောင်ဆင်းရဲမွေးတည်မှုတွေပပြလာအောင်လှုပ်ဆောင်ဖို့ပြုပြင်ပြောင်းလဲမှုတွေကိုထပ်လုပ်ဖို့အပိုအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်။ဥပမာမျိုးခင်ဗျပြောပါဦးခင
်ဗျ။ဟိုဒီကျွန်တော်မြင်တာပေါ့နော်အခုဒီနိုင်ငံတကာအနေနဲ့ဟလာသူပြင်နောက်နိုင်ငံကြီးတွေအနေနဲ့ဒီမှာနိုင်ငံပေါ်စီးပွားရေးပိတ်ဆို့ထားတဲ့ကိစ္စတွေဘယ်လိုပဲနေနေဟလာဒီဖွင့်ပေးပြီးဖြစ်စေတဝဲတစ်ပြည့်ရုံသိမ်းပေးပြီးဖြစ်စေအရေးကြီးတော့ကတော့ကျွန်တော်တို့မြန်မာပြည်သူတွေအတွက်ဟာဒီမြန်မာအစိုးရကလောက်ထိစေနာအမှန်တကယ်ထားမလဲဆိုတဲ့ပုံမှာအင်မတန်မှဟာမူတည်နေပါတယ်အဲ့ဒီပုံမှာ channel နေနဲ့ဆလာဒီထွက်တော်တွေကိုရောက်လာပြီးနောက်ပိုင်းမှာလည်းပဲဒီဒီမိုကရေစီစနစ်အတိုင်းကောင်းမွန်စွာဖွံ့ဖြိုးခွင့်ရမယ်လူလူအနေနဲ့ကလည်းပဲဒီမိုကရေစီရဲ့အသီးအပွင့်တွေကိုနိုင်ငံရေးတစ်ခုတည်းမှမဟုတ်ခနဲ့ဟာစီးပွားရေးရောလူမှုရောအားဖြင့်အဲ့လိုမျိုးတွေမှာဟာဆက်ပြီးတော့ရမယ်ဆိုလို့ရှိရင်တော့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းခြင်းတွေကျွန်တော်ဒီလိုတွေအမှန်တမ်းမှကြီးတဲ့လက်တပါဖြစ်ပါလိမ့်မယ်ဒီလိုမှမဟုတ်ဘဲနဲ့တဝက်တစ်ပြက်ဒီမိုကရေစီမျိုးနဲ့ဆိုရင်တော့ဒါလူလူအတွက်ကတော့သိပြီးတော့ချိုးရှိမယ်လို့ကျွန်တော်အနေနဲ့မမြင်မိပါဘူးခင်ဗ
ျဟုတ်ကဲ့ကိုမင်းစင်အောင်ခင်ဗျပြောပါဦ
းဟိုစီးပွားရေးရုပ်သိမ်းမှုတွေလို့တဲ့သံမို့ဒီအလောက်ကန်ခွင့်ရေးပေါ်လာမယ်ဟာဒီဂျန်နဲ့ဒီစာဝန်ကြီးက ဒီတိုင်းပြည်လုံးတော့ပေါ့နော်တိုင်းနာဒေသတွေပါဝင်အထူးကျေးဇူးရှိဖို့ဆိုတာကတော့တိုင်းပြည်မှာအမျိုးသားညီညွတ်ရေးကိုတကယ်လုပ်နိုင်ရမယ်တခါဒီအမျိုးသားစုညီညွတ်ရေးကိုတကယ်လုပ်နိုင်ရမယ်ပြီးလို့ရှိရင်လိုအပ်တဲ့အဆောက်အုံဆိုင်ရာပေါ့နော်ဥပဒေနဲ့ပတ်သက်တဲ့ဟာကြောင့်အခြေခံဥပဒေအရကြောင်းလဲမှုတွေတော့လကောင်းနောက်တခါဒီစီးပွားရေးနဲ့လုံထုံလုံနဲ့ပတ်သက်တဲ့ဥပဒေကြောင်းလ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကပြည့်နေပြီမို့လို့ဒီဆွေးနွေးပွဲကိုတော့ဒီမှာပဲညံနာပါတော့မယ်အခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက် မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စိုက်မမတ်ကျိုးပန်းဆောင်ရွက်လာခဲ့တဲ့ဒေါက်တာဦးတောင်ထွန်း BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့ကယ်လီဖိုးနီးယားပြည်နယ်ဘာကလီတက္ကသိုလ်က၎င်းအသိပံပါတဂူဖွဲ့သင်တန်းသားဦးမင်းစိန်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းဒီကုန်းချုပ်ပြရစီတောတာရှင်ပေါင်းကိုစိတ်နှပြချမ်းသာချမ်းသာကြပါစေခင်ဗျာ